NCA အပြည့်ရစာချုပ်မှာလက်မှတ်မထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်တပ်တွေကိုနယ်မြေရှင်းလင်းရေးအကြောင်းပြချက်နဲ့မြမတပ်မတော်ကစစ်ဆင်ရေးဆက်လုပ်နေမယ်ဆိုရင် NCA လက်မှတ်ရေးထိုးရေးကိုထိခိုက်စေနိုင်တယ်လို့ပြည်တွင်းငြိမ်းချမ်းရေးလက်အလံဝေးသွားနိုင်တယ်လို့တိုင်းဒေသခေါင်းဆောင်တချို့ကပြောပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းလက်တလောတိုက်ပွဲတွေဖြစ်ပွားနေတဲ့ပုံမှာအခုလိုသုံးသပ်ပြောဆိုခဲ့ကြတာဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကအပြည့်အစုံပြောပြပါမယ်ရှင
်။ NND အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့DPN လို့ခေါ်တဲ့တိုင်းဒေသလက်နက်ကင်တွေရဲ့နိုင်ငံရေးညှိနှိုင်းမှုကိုယ်စားလှယ်အဖွဲ့တို့ကြား NCA စာချုပ်လက်မှတ်ရေးထိုးနိုင်ရေးကိုညှိနှိုင်းနေတဲ့အခုလိုကာလမျိုးမှာကချင်နဲ့ရှမ်းပြည်နယ်တွင်တိုက်ပွဲတွေဖြစ်နေတာပါကချင်ဒေသမှာလာမယ့်ဒီဇင်ဘာလကုန်ထိနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေလွတ်ဖို့မြမတပ်မတော်ကညွှန်ကြားထားတာကြောင့်ဒီရက်ပိုင်းအတွင်းဝိုင်းမော်မြို့နယ်တဝိုက်ရင်ဆိုင်တိုက်ပွဲတွေဖြစ်နေတယ်လို့ KIO KIA တပ်ရဲ့ပြောခွင့်ရသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ကူလာပြနေကနဲ့ဒီဒီစီမလာတုံးစက်ပြနေရတီရောသူတို့ကစစ်စင်ရဲ့လို့ပို့ဆက်မှတ်ထားတဲ့အချိန်ဖြစ်ပါတယ်ဆိုတော့အဲ့ဒီအတိုးတိုးမှာတော့သူတို့ကခုလေနေမချင်းကြီးတို့စစ်စင်ရဲ့တို့ဟာအမေတန်လွတ်နေတာဖြစ်ပါတယ်လုံးလုံးစေကတော့ဒီဝိုင်းမော်မြို့နယ်တို့ဒီဘာကမြို့နယ်တို့နောက်ဒီတနိုင်းမြို့နယ်တို့ငါသူတို့အလုပ်ချတာကိုကျွန်တော်တွေ့ရပါတယ်တချို့တလေနေရာမှာကတော့ဒီထိတွေ့ရင်ဆိုင်တိုက်ပွဲတွေခဏလေးဖြစ်တာလို့ရှိပါတယ
်လက်ရှိအတိုင်းဆိုရင်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒီလိုတိုက်ပွဲတွေဟာ NCA မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုဖိအားပေးတဲ့သဘောနဲ့ဖြစ်ပြီးဒါဟာ NCA လက်မှတ်ထိုးရေးကိုထိခိုက်စေနိုင်တယ်လို့ဒုဗိုလ်မှူးကြီးနော်ဘူးကသုံးသပ်ပါတယ
်တက်မှတ်ပါတော့ NCA လက်မှတ်ထိုးဖို့အတွက်အခုလိုမျိုးစီရင်အားနဲ့စစ်စီရဲလုပ်ပြီးမှအကြာပေးတဲ့ပုံစံနဲ့တော့အဲတပ်ပွဲကြီးစစ်စီရဲတွေစီမဲလာတာလားလို့တော့တွေးမိပါတယ်အဲနောက်တစ်ချက်ကတော့တကယ်လို့များဒီအဲတိုင်းဒါလည်းကဖွဲ့အစည်းကြီးလည်းပဲသူတို့ဘက်ကလူလားတောင့်တနေတဲ့တောင်းဆိုနေတဲ့ဒီအချက်အလက်တွေမပြည့်စုံဘူးဆိုလို့ရှိရင် NCA လက်မှတ်လက်မထူးပြဖို့လို့ကျွန်တော်ထင်ပါတယ်အဲခုလိုမျိုးစစ်စီရဲနဲ့ပဲလုံးလုံးတိုက်ပွဲနဲ့ပဲစစ်စစ်အဲဒီ NCA လက်မှတ်ထိုးဖို့ဆိုတာလည်းအနောက်အချက်တော့အဖြစ်လာမယ်လို့မြင်ပါတယ
်ကချင်ဒေသမှာလိုပဲနိုဝင်ဘာ10ရက်ကြာသာပတေးနေ့ကလည်းရှမ်းပြည်နယ်အတွင်းမှာ TNL တအောင်းပလောင်တက်တင်နဲ့အစိုးရတက်တို့ရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ပါတယ်တပတ်ကအပြစ်ရဲဆဲနိုင်ရေးဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲတိုင်းဒေသလက်နက်ကိုင်ဒေသတွေမှာစစ်စင်ရေးတွေဆက်ရှိနေမယ်ဆိုရင် NCA လက်မှတ်ရေးထိုးရေးထိခိုက်နိုင်တယ်လို့ပြည်တွင်းငြိမ်းချမ်းရေးလဲအလန်းကွာဝေးသွားနိုင်တယ်လို့မွန်ပြည်သက်ပါတီဒုက္ခနိုင်ဟန်သာကသုံးသပ်ပါတယ
်တစ်ဖက်ကငြိမ်းချမ်းရေးတက်ဆိုပြီးတော့မှဆွေးနွေးနေတယ်တစ်ဖက်ကဟိုစည်ကြီးကလုံးဝမလျှော့ဘူးနေရယူဖို့နော်အတားစီရဖို့အဲ့ဒါလို့ကြိုးပမ်းနေရင်တော့ယုံကြည်လို့ပဲရမယ်ဒီအပြစ်ခတ်ရဆဲပြီးတော့မှနိုင်ငံရေးရဖြစ်ရှင်ဖို့ဆိုတဲ့အာမှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိရမယ်လေညာအခုကတော့အဲ့ဒါလိုမျိုးစည်ကြီးနဲ့ဆိုပြနေတော့ပဲယုံကြည်မှုတည်းပြပြကုန်တော့ဗောကျွန်တော်တို့ဘက်ကတော့အားလုံးပါဝင်ကြီးကိုပဲဥတည်နေတော့မယ်ဗျအားလုံးမပါဝင်ဘဲနဲ့ကျွန်တော်တို့နိုင်ငံကိုအေးချအောင်လုပ်လို့မရဘူးလို့တကယ်ကကျွန်တော်မြင်တယ်ဒီစစ်မီမီချီမီချန်တွေအပြန်ကူးမှပဲနောက်တစ်ဖက်ကအဲ့ဒါလိုတချို့ကိုပြည့်ရပြီးတော့တချို့ကိုတိုက်နေတဲ့ဟာကဒါခွဲခြားပြီးတော့မှချိန်မုန်းတဲ့သဘောပဲလေဗျ
ဦးသိန်းစင်အစိုးရလက်ထက်ကလေးကစတင်လာခဲ့တဲ့NCA စာချုပ်ပေါ်အခြေခံပြီးလက်နက်ကန်အဖွဲ့အားလုံးအပြစ်ရဆဲနိုင်ရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့ NLD အစိုးရကအာတိသရှိပေမဲ့အစိုးရအနေနဲ့တက်မတော်ပေါ်ဩဇာလွှမ်းမိုးနိုင်ခြင်းမရှိတာကြောင့်ညီညာရေးဆိုင်ရာဆွေးနွေးပွဲတွေရှေ့မဆက်နိုင်ပဲဖြစ်နေတယ်လို့ KIA ဒုမုံမူကြီးနော်ဘူးကပြောပါတယ်အ
ဲတက်မတော်နဲ့ NLD အစိုးရအတူရေးကတော့ကျွန်တော်တို့လည်းမပြည့်ဘူးဒါပေမဲ့သူတို့ရဲ့အခြေအနေကိုတုံ့တက်ကြည့်တော့အဲဒီတက်မတော်ကတော့ဒီ2008အခြေခံဥပဒေကိုအဓိကကာကွယ်တဲ့တက်မတော်တွေဖြစ်ပါလေ။ NLD အစိုးရကတော့ခုဒီမိုကရေစီတို့ဖေဒရယ်တို့ပြောနေတဲ့အချိန်ဖြစ်နေတယ်။ဒီဖေဒရယ်တို့ဒီမိုကရေစီတို့အဲ့ဒီအကောင့်တွေပေါ်မယ်ဆိုလို့ရှိရင်တော့အဲ့ဒီအခြေခံဥပဒေနဲ့ပတ်သက်လို့ဒီတက်မတော်နဲ့ဒီ NLD ကြားတော့ပြဿနာနေနေရတော့ရှိနိုင်တယ်လို့ကကျွန်တော်တွေးမိပါလ
ား။ NCA စာချုပ်လက်မှတ်မထိုးရသေးတဲ့အထက်မှာKIA မွန်ပြည်သက်ပါတီ SSA ရှမ်းပြည်မြောက်ပိုင်းတပ် KNPB ကရင်နီတွတ်တက်ရေးပါတီဝအမျိုးသားပါတီ WNO ရခိုင်အမျိုးသားကောင်စီ ANC နဲ့လာဟုအမျိုးသားဒီမိုကရက်ပါတီ LDU တို့ပါဝင်တယ်လို့ UWSA Water နဲ့ NDAA မိုင်းလာတပ်ဖွဲ့တွေကလည်း NCA မှာတည်ထောင်လက်မှတ်ထိုးထားတာမျိုးမရှိသေးပါဘူးခင်ဗျာ